American လက်ထောက်နိုင်ငံသားဝင်ကြီး Kat Campbell ရဲ့ဒီတစ်ခေါက်မြန်မာနိုင်ငံခီးစဉ်ဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။ American သမ္မတ Obama ရဲ့ဆေးဆိုးရနဲ့ထိတွေ့ဆက်ဆံရေးမူဝါဒကျင့်သုံးနေတာကနေအကျိုးရလဒ်တွေမရှိဘူးလို့ American လွှတ်တော်အမတ်တွေကဝေဖန်နေတဲ့အချိန်မှာဒီခီးစဉ်ဖြစ်ပေါ်ခဲ့တာပါ။ဒါကြောင့်လဲမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Mr. Campbell ကခီးစဉ်နဲ့ပတ်သက်ပြီးတော့သတိထားပြောဆိုသွားပါတယ်။နိုင်ငံရေးအင်အားစုအလုံးနဲ့စစ်ဆိုးရကြားမှာတွေ့ဆုံဆွေးနွေးရေးတွေဖြစ်ဖို့အမေရိကန်ဆိုးရဘက်ကဘယ်လိုပဲစစ်ဆိုးရကသူ့အစီအစဉ်တိုင်းသွားနေတာကိုအတော်လေးစိတ်ပြတ်မိတယ်လို့မစ္စတာကမ်ဘယ်ကပြောပါရယ်။နေအကြေကျုပ်ထိမ့်သိမ်းခံထားရတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒေါန်ဆန်းစုကြည်နဲ့အဆိုးရအစီအစဉ်ပေးထားတဲ့အတိုင်းအင်အားကန်နာကစိမ့်လက်ကန်တာအေဂီဟာမှာတွေ့ဆုံကြတဲ့အခါမှာတော့အဆောက်အုံပြင်ပတ်ကန်နဘေးမှာအမေရိကန်တန်ကိုစလင်နှစ်ဦးနဲ့ဒေါန်ဆန်းစုကြည်တို့သုံးဦးသာရပ်ပြီးပြောနေတဲ့ပုံတွေကိုတွေ့မြင်ရပါတယ်။ဒေါန်ဆန်းစုကြည်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာမစ္စတာကမ်ဘယ်ပြောဆိုခဲ့ရမှာတော့ဂုံတိတ်ခါမဲတဲ့လုပ်ရက်တွေနဲ့ဖန်ဆီးထားတာကိုဒေါန်ဆန်းစုကြည်အနေနဲ့စိတ်ရှည်တီးခံပြီးမေတ္တာတရားထားတာကိုတွေ့ရတယ်လို့ဆိုပါတယ်။စိတ်မကောင်းစရာကတော့တွေ့ဆုံဆွေးနွေးရင်းနဲ့ငြင်းငြင်းချင်းချင်းဖြေရှင်းဖို့ဒေါန်ဆန်းစုကြည်ရဲ့အကြင်ကြင်ကန့်လန့်ချက်တွေကိုစစ်ဆိုးရကအလေးမထားဂိမ်းစိုက်တာပဲဖြစ်တယ်လို့ပြောသွားပါတယ်။ဒါပြင်ရွေးကောက်ပွဲနဲ့ပတ်သက်လို့ပြောဆိုရမှာစစ်ဆိုးရအဖွဲ့ဝင်အစ်မြင့်အရာရှိကြီးတွေနဲ့တွေ့ဆုံဆွေးနွေးတိုင်းမှာနိုင်ငံရေးအင်အားစုအလုံးနဲ့ဂုဏ်သိက္ခာရှိပြီးယုံကြည်စိတ်ချရတဲ့ဆွေးနွေးပွဲတွေကျင်းပဖို့သူ့အနေနဲ့အဆုပ်ပြုခဲ့ပေမဲ့စစ်ဆိုးရကတော့သူတို့ချမှတ်ထားတဲ့အစီအစဉ်တိုင်းဒီနှစ်အတွင်းရွေးကောက်ပွဲကိုကျင်းပဖို့တစ်ဖက်သက်ဆောင်ရွက်နေတဲ့အကြောင်းဝေဖန်ပြောဆိုသွားပါတယ်။ဒါကြောင့်ရလက်အနေနဲ့နိုင်ငံတကာရဲ့လက်ခံယုံကြည်မှုကိုမရနိုင်ဘူးလို့မစ္စတာကမ်ဘယ်ကပြောသွားပါရယ်အခုလိုစစ်အစိုးရရဲ့ဆောင်ရွက်ချက်တွေကိုကြည့်ပြီးစိတ်ပြတ်ရပေမဲ့သူတွဲဆောင်ခဲ့ရတဲ့ဒီမိုကရေစီရေးအတွက်လှုပ်ရှားနေတဲ့အတိုက်ခံအဖွဲ့အစည်းတွေတိုင်းရင်းသားအဖွဲ့တွေကိုလေးစားမိတယ်လို့ပြောပါရယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပတ်သက်လို့ပြောဆိုရမှာမြန်မာပြည်သူတွေရဲ့ဘဝမြင့်တင်ပေးဖို့နှစ်ပေါင်း20ကျော်ရုန်းကန်လှုပ်ရှားခဲ့တဲ့နိုင်ငံရေးပါတီကြီးအဖြစ်ထုတ်ဖော်ပြောဆိုသွားပြီးရွေးကောက်ပွဲဥပဒေနဲ့ပတ်သက်လို့ပါတီအနေနဲ့တရားဝင်ရည်တည်ဖို့ခက်ခဲသွားပေမဲ့ပြည်သူကိုကိုစားပြုပြီးဆက်လက်လုပ်ကင်သွားမယ်နိုင်ငံရေးပါတီတစ်ခုဖြစ်တွေ့မြင်နေရတယ်လို့ပြောသွားပါတယ်။ဒါအပြင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာအနာဂတ်မှာဘယ်လိုပုံစံမျိုးနဲ့ပဲရည်တည်သွားသွား NLD အပါအဝင်မြန်မာပြည်သူတွေကိုကူညီပံ့ပိုးနေသူတွေအားလုံးရဲ့နောက်မှာ American ပြည်ထောင်စုကဆက်လက်ရည်တည်သွားမယ်လို့ပြောသွားပါတယ်။ရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံခဲ့တာတဲ့ပတ်သက်လို့လည်းအခက်အခဲမျိုးမျိုးကြားကသူတို့ရဲ့ဆုံးဖြတ်ချက်တွေကိုအမေရိကန်နိုင်ငံအနေနဲ့လေးစားပါတယ်လို့ပြောသွားပါတယ်။မစ္စတာကမ်ဘယ်ရဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်အစိုးရကမြန်မာနိုင်ငံနဲ့ပတ်သက်ပြီးစိုးရိမ်နေတဲ့အချက်တွေကိုအသေးစိတ်ထုတ်ဖော်ပြောသွားတာတွေ့ရပါတယ်။လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့စစ်အစိုးရဘက်ကလေးစားလိုက်နာဖို့နဲ့နိုင်ငံရေးအကျဉ်းသားအလုံးကိုလှုပ်ပေးဖို့တောင်းဆိုခဲ့ပါတယ်။စစ်အစိုးရဟာနိုင်ငံချစ်စိတ်အပြည့်အဝရှိသူတွေမြန်မာပြည်အနာဂတ်တည်ဆောက်ရေးမှာအကျိုးပြုနိုင်သူအများအပြားကိုဖန်ဆီးထိန်းသိမ်းထားတယ်လို့ထောက်ပြသွားပါတယ်။ဒါအပြင်သူတို့အတန်တွေတိတ်နေအောင်ဆိုပြီးငယ်ဝေးထောင်နေစီရွှေပြောင်းလိုက်တဲ့အတွက်မိမိပျောက်ပျောက်ဖြစ်သွားကြမယ်လို့စစ်အစိုးရကထင်နေပေမဲ့နိုင်ငံကြီးအကျဉ်းသားတွေရဲ့ကိစ္စကိုနိုင်ငံတကာကမေ့ပျောက်သွားမှာမဟုတ်ဘူးလို့ပြောသွားပါတယ်။တိုင်းရင်းသားလူမျိုးစုတွေနဲ့ပတ်သက်လို့စစ်အစိုးရကင်တွယ်ဖြေရှင်းပုံတွေကိုအမေရိကန်အစိုးရအနေနဲ့စိုးရိမ်မှုတွေရှိနေတယ်လို့လည်းပြောသွားပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်လို့လက်နက်ကင်တိုင်းရင်းသားဖွဲ့တွေပေါ်စစ်တပ်ကဖိအားပေးနေတာကြောင့်အပြစ်မဲ့ပြည်သူတွေစိုးရိမ်ထိလန့်ပြီးငဇက်ဘက်ကိုထွက်ပြေးနေကြရတယ်လို့လည်းသတင်းတောက်တွေကပြောပါရယ်။ဒီသတင်းစာရှင်းလင်းပွဲမှာထူးခြားချက်အနေနဲ့မြောက်ကိုရီးယားစစ်စဲကြီးနဲ့ပတ်သက်ပြီးတော့စစ်အစိုးရကိုအမေရိကန်လက်ထောက်နိုင်ငံသားဝင်ကြီးကတတိပေးပြောဆိုသွားတာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မဖြစ်မနေလိုက်နာရမယ့်ဆုံးဖြတ်ချက်တစ်ရှိခွန်လေးအရမြောက်ကိုရီးယားနိုင်ငံနဲ့နျူကလ িয়ার ဒုံးကျည်လက်နက်တွေကိုကူတန်ရောင်းဝယ်ခြင်းမပြုရလို့တမ်းမြစ်ထားတဲ့ချက်ကိုစစ်ဆိုးရအနေနဲ့လိုက်နာဖို့တောင်းဆိုသွားပါတယ်။